အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြားရောက်တဲ့ကျေးဇူးတော်နေ့မှာနိုင်ငံနေရာတော်တော်များများနှိမ့်မုံနိုင်တာခံနေရတဲ့အတွက်ခီးသွွာလာရေးတွေအကြီးအကျယ်ထိခိုက်နေပါတယ်။ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းအထိလေယာဉ်ခီးစဉ်900ကျော်ဖျက်သိမ်းခဲ့ရပြီး9000ကျော်နှောင့်နှေးခဲ့တယ်လို့ Flight Away ဆိုတဲ့လေယာဉ်ခီးစဉ်တွေရဲ့နောက်ဆုံးအခြေအနေကိုဖော်ပြတဲ့ website မှာဖော်ပြခဲ့ပါတယ်။အမေရိကန်မိသားစုတွေပြန်လည်ဆုံတွေ့ကြလိမ့်ရှိတဲ့ကျေးဇူးတော်နေ့မှာအမေရိကန်တန်900ကျော်မိုင်90ထက်กว่าအဝေးကိုခီးသွွာကြမယ်လို့မျှော်လင့်ရပါတယ်။နိုင်ငံအနောက်ဖက်ချမ်းဒေသနဲ့ Rocky တောင်တန်းဒေသဘက်ကိုတိုက်ခတ်ခဲ့တဲ့နှင်းမုန်တိုင်းကြီးဟာတောင်ဒကိုတာ၊ Iowa ၊ Michigan ၊ Minnesota နဲ့ Wisconsin ပြည်နယ်တွေဘက်ကိုပုံထုနေတုန်းကဝင်ရောက်ခဲ့ပါတယ်။ပမာဏများတဲ့နှင်းတွေနဲ့အတူလေပြင်းတိုင်နှုံတနာရီကိုကီလိုမီတာ120လောက်အထိနဲ့မုန်တိုင်းကြီးနောက်တစ်ခုနိုင်ငံရဲ့အနောက်ဖက်ချမ်းထပ်ဝင်ဖို့ရှိသေးတယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။Midwest အနောက်အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာလည်းနှင်းတွေအများကြီးကြပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီဒေသတွေကပြည်နယ်နဲ့ဒေသန္တရတာဝန်ရှိသူတွေကဖြစ်နိုင်ရင်ခရီးမသွားကြဖို့တိုက်တွန်းထားပါတယ်။ New York မြို့က Macy's ကုန်တိုင်ကြီးကနေကျေးဇူးတော်နေ့တိုင်းကျင်းပတဲ့အယုတ်လေထိုးယုတ်ကြီးတွေစီတန်းလှည့်လည်အလှပြတဲ့ပွဲမှာအရန်ကြီးတဲ့အယုတ်ကြီး16ယုတ်လောက်ကိုလေပြင်းတိုက်မှုတနာရီ34မိုင်ကျော်ရင်လှည့်လည်မပြရဘူးလို့အာဏာပိုင်တွေကတားမြစ်ထားပါတယ်။